စကိုင်းတိုင်းခင်ဦးမြို့နယ်အရှိချမ်းနဲ့အနောက်ချမ်းမှာစစ်တပ်ကနေမင်းရှင်းလင်းရေးလုပ်နေရမှာတိုက်ပွဲတချို့ဖြစ်ပွားပြီးတော့ဒေသခံအများအပြားနေရာကတင်းရှောင်နေရပါတယ်ပလဲမှာတော့စစ်တပ်ဂိတ်စခန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တယ်လို့သိရတယ်လို့ဆလင်ကြီးဖက်မှာလည်းနေအိမ်တွေမိရှုခံရတာရှိနေပါတယ်။စကိုင်းတိုင်းတဲကအခြေအနေပြည်စုံကိုတော့ကိုရဲမုံကပြောပြထားပါတယ်ရှင်
။စီရေးပရိပခအတင်းမှနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမင်းရှင်းလင်းရေးလုပ်နေရမှာနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အင်အား200ပါတဲ့စစ်ကောင်စီစစ်ကြောင်းဟာမေလ9ရက်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်ကနေစကိုင်းတိုင်းခင်ဦးမြို့နယ်အရှိချမ်းကိုဝင်ရောက်လာပြီးကုတ်တက်ကျေးရွာနဲ့ကပွက်ကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့တာလို့စစ်ဘေးရှောင်ကူညီနေသူတွေကပြောပါတယ်။အင်အား80နီးပါးရှိတဲ့စစ်ကောင်စီစစ်ကြောင်းဟာလည်းမေလ10ရက်မှာခင်ဦးအနောက်ဘက်ခြံကိုနေမင်းရှင်းလင်းရေးလုပ်နေတာကြောင့်ခင်ဦးမြို့နယ်ထဲမှာဒေသခံ9000နီးပါးစစ်ဘေးရှောင်နေရတယ်လို့ကူညီနေသူတွေကပြောပါတယ်
။အဲမန္တလေးတိုင်းဘက်ကနေစစ်ကြောင်းတုံးကြောင်းနဲ့ကျွန်တော်တို့အဲကပွက်ရွာကိုပို့ရင်ဝင်နေပေါ့နော်။အကပတ်ရွာကိုဝင်ဝင်ပြီးကပတ်ရွာကိုမနေရမီးရှို့တယ်မီးရှို့ပြီးညနေခင်းကျတော့ကုတ်တက်ရွာကိုဝင်နေပေါ့နော်အကုတ်တက်ရွာကိုညနေကျတော့မီးရှို့တယ်ပေါ့နော်အဲဒီကုတ်တက်ရွာပုတ်မီးကြောင်းကိုပေါ့နော်အဲ့မှာတက်ဆွဲထားကြတယ်ပေါ့နော်မြအိတ်ကြတယ်ပေါ့နော်ဒီနေ့မနေ့ထိနော်ဒီအနောက်ဘက်ကျမှဆိုရင်ကျွန်တော်တို့ဒီမနေ့မနေ့ဒီတင်အား90လောက်ပေါ့နော်အဲရေဦးဘက်ကနေညတက်လာတဲ့ဟာကဒီအောင်တိုင်းဘောက်ကိုစေချောင်းထိုးနေတော့ဒီကျွန်တော်တို့အောင်တိုင်းအင်းဘောက်တေကုံကြီးနောက်ကြတော့မယန်းအင်းတရက်ကုန်းအဲကုန်းသာညကန်အဲအင်းသက်အစတဲ့အခြေအွာတွေကအလုံးပေါင်း၈ပါးလောက်ကစောင်းနေကြရမှာပေါ့နော်ကျွန်တော်တို့9000လောက်ခင်းဦးရှိဘက်ကျန်နောက်ဘက်ကျန်စပေးရှောင်းနေကြရမှာပေါ့နော
်ဒေသခံတွေတင်းရှောင်နေရတဲ့အတွက်ကပွဲရွံနဲ့ကုတ်တက်ရွာနေမီးရှို့ခံရတဲ့အခြေအတွက်ကိုအတိအကျမသိရှိရသေးပါဘူးဒါအပြင်ခင်းဦးအရှိဘက်ကျန်မှာနေနေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေပြီးစစ်ရေးတင်းမာနေတယ်လို့ခင်ဦးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပြပါဗါးအ
ခုကဒီကပွဲကုတ်တက်ဘက်ကနေပြီးတော့အခုကဒီအနောက်ဘက်ကိုဒီညွန့်နေပင်ပေါ့နော်ညွန့်နေပင်ကိုထိုးလာတဲ့အနေအထားမျိုးပြအရှိရတော့အဲ့တော့မနေ့ကအဲ့ဒီကပွဲကုတ်တက်ဘက်မှာထိတွေ့မှုတွေတော့ရှိတယ်မနေ့ကဆိုရင်ထိတွေ့မှုကတော်တော်လေးကိုမနေ့ကတနေ့ကုန်မှပြန်လည်ပြစ်ခတ်မှုတိုက်ခိုက်မှုဒုံးချတယ်လက်နေကြီးပြစ်တယ်ပေါ့နော်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေနဲ့အခုမနေ့မှလည်းထိတွေ့မှုကဖြစ်တယ်ထိတွေ့မှုဖြစ်ပြီးတော့ကပွဲကုတ်တက်ကနေသူကဒီညွန့်နေပင်ကိုထိုးဝင်လာတဲ့အနေအထားမျိုးပြ
ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒါကခင်ဦးတဲကအခြေအနေပါ။ပလဲဘက်မှာဆိုရင်လည်းမေလ၈ရက်မနေ့ပိုင်းကပလဲမြို့နယ်မုံရွာချက်တဲ့စစ်စေးရိတ်ကိတ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တပ်ဖွဲ့ဖြစ်တဲ့တခင်တောင်းညိုအဖွဲ့တောင်းမရှိသူတို့ကအခုလိုပြောပါဗျ
။ပလဲမြို့ပေါ်ကျွန်တော်10နာရီ54မိနစ်ကကျွန်တော်တိုက်ပွဲကျူးတင်းမှုစဖြစ်တာကြ။ကျင်းစခန်းကိုကျွန်တော်ဒီလမ်းကောင်ဝင်ဖြစ်တာကြ။ဟိုမုံရွာချက်တဲ့အဲဒီလမ်းကိုကျွန်တော်တို့ဒီကာကွယ်ရေးတပ်ဖွဲ့တွေမှာကုပေါင်းမဟာမိတ်တွေကကျွန်တော်ဝင်ပြကြတာ5မိနစ်မိနစ်20လောက်ပဲကြာနေရ
ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်စစ်တပ်ဘက်ကမုံရွာချက်တဲ့လမ်းပိုင်းကိုခေတ္တပိတ်ထားခဲ့ပြီးစစ်ဆေးတာတွေလုပ်ခဲ့ပါသေးတယ်။တစ်ဆက်တည်းမှာပဲမုံရွာနဲ့ဆလင်းကြီးကိုကူးတဲ့ဇက်စိတ်အနီးကတတော်ရွာကိုလည်းမေလ10ရက်နေ့လယ်ပိုင်းမှာစစ်တပ်ကဝင်ရောက်လာပြီးတဲ့နောက်နေအိမ်တွေမီးရှို့ခံရတယ်လို့လက်နက်ကြီးတိုက်ခတ်တယ်လို့လည်းကြားရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။